စကိုင်းတိုင်းနယ်အိန္ဒိယနယ်စပ်ဖြစ်တဲ့ကလေးမြို့နယ်တမူးမြို့နယ်ကြားကခန့်ပတ်မြို့ကိုထိန်းချုပ်လိုက်နိုင်ပြီလို့ဒေသရင်းကာကွယ်တပ်ဖွဲ့ကပြောပါတယ်။ကလေးမြို့နယ်ဘက်မှာတော့တိုက်ပွဲတွေဆက်လက်ဖြစ်ပွားနေသေးပါကလေးတမူးအာရှလမ်းမဘော်ကခန့်ပတ်မြို့အခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုဝင်းခန့်မောင်ကပြောပြပေးပါမယ်ရှင်။
စကိုင်းတိုင်းကလေးမြို့နယ်အိန္ဒိယနယ်စပ်တမူးမြို့ကြားကခံပတ်မြို့နယ်ဝီတုတ်ကျေးရွာကစစ်တပ်တဆွဲထားတဲ့နေရာတွေကိုပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကတိမ့်ပိုက်လိုက်တယ်လို့ခံပတ်ပြည်သူအုပ်ချုပ်ရေးဖွဲ့တာဝန်ရှိသူတူကဗီအိုအေကိုပြောပါတယ်။သုံးရက်နေကြာတာဦးကျွန်တော်တို့ဒီဝီတုတ်နဲ့ဒီတုတ်နဲ့ပြီးတော့ဒီခံပတ်နဲ့ပေါ့နော်ခံပတ်ကိုတိုက်တာဆိုတော့ဘုရားကတုံးန တော့ဟု
တ်ဒီတက်ကနေရတော့အမြန်ပြန်ရမှာပါ
ဒီတက်ကနေလည်းဒီလိုရတဲ့နေရာမှာတော့ special ဖြစ်ထားပြီးရင်ပေါ့နော်ဒီပဲတိုက်နေပတ်ပတ်ဖားတယ်နေပတ်ပတ်ဖားရဲ့ UGB ခေတ်ဆောင်လို့လုပ်နေပါတယ်ရှင်ဟုတ
်နိုဝင်ဘာ3ရက်နေ့ကစလို့စစ်တပ်တက်ဆွဲထားတဲ့ခံပတ်မျိုးစစ်တပ်စခန်းကုန်းနဲ့ဝီတုတ်ကျေးရွာကစစ်တပ်တက်ဆွဲထားတဲ့နေရာတို့ကိုပူးပေါင်းတပ်ဖွဲ့တွေကစတင်ဝင်ရောက်တိုက်ခိုက်ခဲ့တာဖြစ်ပြီးဒီကနေ့မှာတော့ခံပတ်မျိုးကိုတိမ့်ပိုက်လိုက်နိုင်တာဖြစ်ပါတယ်။အရင်ကတိုက်ပွဲတွေဖြစ်ပွားရင်ကလေးမျိုးဘက်ကိုစစ်ဆောင်လေးရှိတဲ့ဒေသခံတွေကအခုတော့ကလေးမျိုးဘက်မှာလည်းတိုက်ပွဲတွေဖြစ်နေတဲ့အတွက်ခံပတ်မျိုးနဲ့နီးစပ်ရာကျေးရွာတွေမှာခိုးလုံနေကြရတယ်လို့စစ်ဘေးဆောင်ဒေသခံတို့ကဆိုပါတယ
်။ဟိုဘက်လည်းကားကထွက်လို့မရဘူးဆိုတော့လည်းစိတ်သွားတာဆိုတော့ကလေးမျိုးဘက်လည်းသွားလို့မရဘူးဆောင်လို့မရတော့ဘူးအဲ့လိုဖြစ်နေ။ဟိုဘက်မှာလည်းဇာတ်ဘက်မှာလည်းဖြစ်ဖြစ်နေတယ်ဆိုပြီးတော့မှစာရင်းတော့ကြတော့ကျွန်တော်ဆောင်တဲ့အင်းကဆွေးကြတဲ့စားရတော့တာကျွန်တော်ဘာမှလည်းမပါအဲ့တော့ဒါကျွန်တော်ချင်းပြရတော့တာပဲဆိုတော့မကြည့်ဖြစ်တော့ဘူးကိုတော့ကိုပေါ်အပ်ဝတ်နဲ့ဘာလို့ဝတ်တယ်နဲ့ဒီကလေးတွေဘာလို့လဲသင်စားချင်းမရှိတော့လို့ဆိုတော့
အရင်လားကခံပတ်မျိုးမှာတိုက်ပွဲဖြစ်ချိန်ကလေးမျိုးနဲ့အိန္ဒိယဘက်ကိုတင်းချောင်ကြပေမဲ့အခုခါမှာတော့ကလေးမျိုးဘက်မှာတိုက်ပွဲတွေဖြစ်ပွားနေပြီးအိန္ဒိယဘက်ကလည်းအဖမ်းဆီးတွေရှိနေတဲ့အတွက်နီးစပ်ရာကျေးရွာတွေမှာပဲတင်းချောင်နေကြရတယ်လို့လည်းပြောပါရယ်ခံပတ်မျိုးဟာကလေးတမူအာရှလမ်းမကြီးပေါ်မှာရှိတဲ့မျိုးတစ်မျိုးဖြစ်ပြီးမြန်မာအိန္ဒိယကုန်စည်စီးဆင်းမှုရဲ့အဓိကလမ်းမပေါ်ကမျိုးတစ်မျိုးလည်းဖြစ်ပါရယ်အခုဒေသခံကာကွယ်ရေးတပ်ဖွဲ့တွေတိုက်ခိုက်ခဲ့တဲ့စစ်တပ်စခန်းကုန်းဟာခံပတ်မျိုးကနိုင်ငံရေးလှုပ်ရှားသူတွေကိုဖမ်းဆီးထိန်းသိမ်းတဲ့စခန်းကုန်းတစ်ခုလည်းဖြစ်ပါတယ်။ခံပတ်မျိုးစစ်တပ်စခန်းကုန်းကိုဇူလိုင်လအလယ်ပိုင်းကလည်းကာကွယ်ရေးတပ်ဖွဲ့တွေကတိုက်ခိုက်ခဲ့တာဖြစ်ပြီးအခုနိုဝင်ဘာမှာဒုတိယအကြိမ်တိုက်ခိုက်တာမှာတော့မြို့ကိုထိန်းချုပ်နိုင်ခဲ့တာလည်းဖြစ်ပါတယ်ခင်ဗျာ။